မြန်မာနိုင်ငံမှာလက်ရှိမှာလည်းတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေဆဲဖြစ်တဲ့အတွက်အရသာကျေဆုံးမှုတွေနဲ့ပြည်ပမှာအိုးအိမ်ပြောင်းရွှေ့နေထိုင်ရမှုတွေအခုလိရှိနေဆဲပဲလို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့ကပြောကြားကြောင်းကုလသမဂ္ဂအကြီးအကဲချုပ်အန်တိုနီဂူတရက်ရှ်ပြောခွင့်ရစတီဗင်ဒူဂျာရစ်ကတောက်ကြံနေတဲ့ဒရင်စာရှင်းလင်းပွဲမှာပြောပါတယ်
On the ground, our humanitarian colleagues tell us that conflict
continues. We must defend it. Then that limit, when you have people at the border, they are last Sunday, 30 years ago, she went all in, she fell out in the town of Shigetalo. Yet that go with the zombie, killing every bomb, she would die at the end of the door. Seeing if you never go down in Malay, Tamarone, he and you go down, that worry down. All in, down she near the ground, or she needed to, so in, sit down with your body. The money and drink, and repeat her again.ဝန်ထမ်းတွေရဲ့လုံခြုံစိတ်ချမှုပါဝင်စိန်ခေါ်မှုတွေကိုကျုံးနေရပင်တိုက်ပွဲတွေဖြစ်ပေါ်နေတဲ့ဒေသတွေမှာကုလသမဂ္ဂကအကူအညီတွေဆက်ပေးနေတဲ့ဖြစ်ကြောင်းနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်တဲ့ဒေသတွေကိုတောရောက်နိုင်ဖို့အတွက်တပ်ဆိုင်ရာအဖွဲ့အစည်းတွေအားလုံးနေနဲ့အရက်သားတွေထိခိုက်မှုမရှိအောင်ကာကွယ်ပေးဖို့အငြင်းမဖြစ်အောင်သတိထားကြဖို့လည်းတောင်းဆိုလိုက်ပါတယ်